Afghanistan နိုင်ငံကဘူးမြို့တော်မှာအင်္ဂါနေ့ကဖြစ်ခဲ့တဲ့အသေးခံဘုံးဖောက်ခွဲမှုနှစ်ခုအတွင်းအနည်းဆုံးလူ30ကျော်သေဆုံးပြီး80လောက်ဒဏ်ရာရရှိခဲ့ကြတယ်လို့အာဖဂန်ရာရှိတွေကပြောဆိုလိုက်ပါတယ်။လက်နက်ကင်တပုံတွေကလွှတ်တော်ယုံတွေကနေထွက်ခွာလာကြတဲ့အရာရှိတွေရဲ့ညင်တန်းကိုပြစ်မှတ်ထားခဲ့တာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောဆိုပါတယ်။သေဆုံးသွားသူတွေထဲမှာထိတ်တန့်လုံခြုံရေးအရာရှိတွေ၊ရဲသားတွေနဲ့လွှတ်တော်အမတ်တွေပါဝင်တယ်လို့ဆိုပါတယ်။ဒါရူလာမန်ရက်ကလွှတ်တော်ယုံတွေအနီးမှာအသေးခံဘုံးဖောက်ခွဲခဲ့ပြီးတဲ့နောက်ခဏကြာမှပဲထိခိုက်သေဆုံးမှုတွေပိုများအောင်ယူရချက်နဲ့ဘုံးခွဲသူနောက်တဦးကလည်းဖောက်ခွဲပစ္စည်းတွေအပြည့်တင်လာတဲ့ကားနဲ့ဖောက်ခွဲခဲ့တာဖြစ်တယ်လို့သတင်းတွေမှာဖော်ပြခဲ့ကြတာဖြစ်ပါတယ်။ကယ်ဆယ်ရေးလုပ်သားတွေနဲ့ရဲသားတွေကထိခိုက်ဒဏ်ရာရသူတွေကိုစေယုံတွေစီပို့ဆောင်ပေးခဲ့ကြပေမယ့်ပုံမှန်ညနေတိုင်းယင်ကြောပိတ်ဆို့မှုတွေကြောင့်နှောင့်နှေးမှုတွေဖြစ်ခဲ့ရတယ်လို့မျက်မြင်သက်သေတွေကပြောဆိုပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့ကြောင့်တာလီဘန်သဘုံအဖွဲ့ကချက်ချင်းပြောဆိုခဲ့ပြီးတိုက်ခိုက်မှုတွင်ဒါဇင်နဲ့ချီတဲ့လူတွေတေဆုံးတဲ့အရာရှိခဲ့ကြတယ်လို့ပြောဆိုခဲ့ပါတယ်။